ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ဦးဆောင်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုရောက်ရှိနေပြီးဒီကနေ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့တွေ့ဆုံပါတယ်။၃ရက်ကြာဒီဆွေးနွေးပွဲမှာလက်ရှိနိုင်ငံရေးအကြအတဲတွေဆွေးနွေးဖို့ရှိနေကြောင်း RCSS ဘက်ကပြောပါတယ်။တချိန်တည်းမှာပဲရှမ်းပြည်တိုးတက်ရေးပါတီ SSPP ဌာနချုပ်ဝမ်ဟိုင်းမျိုးပေါ်မှာစစ်ကောင်စီဘက်ကတိုက်လေရင်ဝဲပြန်ခဲ့တာကြောင့်ကန့်ကွက်တာတွေရှိနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုစုံဝင်းလိုင်းပြောပြပေးပါရှင်
။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဟာတနင်္လာနေ့ကနေပြည်တော်ကိုရောက်ရှိခဲ့ပြီးဒီကနေ့မှာဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီကနေ့တွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခဲက VOA ကိုအခုလိုပြောပါတယ
်။အဓိကကျွန်တော်ဒီတိုင်းကြီးလုံးမြန်ချင်းအတွက်ပေါ့လေ။ပြီးတော့ပြည်ရေးဒီပတ်ကွန်တူရေးပေါ့လေ။ချိုးရတဲ့တူနဲ့ဒီနေ့ပြောလို့ရတယ်။တုံးရလောက်တော့ဟို
တိုင်းဖရီးဒမ်ကို RCSS အဖွဲ့ရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့စစ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ကြားချက်အရလာရောက်တာဖြစ်ကြောင်းတုံးရကြဆွေးနွေးပွဲမှာညဉ့်ညံ့ရေးလုပ်ငန်းစဉ်အပါအဝင်လက်ရှိနိုင်ငံရေးအကြတဲ့ဖြစ်ရှင်ရေးကိုဆွေးနွေးတော့မှာဖြစ်ကြောင်းဖော်ပြထားပါတယ်။လောလောဆယ်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့တွေ့ဆုံတာမရှိသေးတဲ့ကြောင်းနဲ့ရွေးကောက်ပွဲကိစ္စရပ်တွေထက်သွင်းဆွေးနွေးမှာမဟုတ်ကြောင်းဒုဗိုလ်မှူးကြီးအောင်ခေကပြောပါတယ် RCSS အဖွဲ့ဟာ NCA အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးစစ်ကောင်စီကဖိတ်ကြားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုနှစ်ကြိမ်တက်ရောက်ထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကတတိယအကြိမ်မြောက်အဖြစ်စစ်ကောင်စီနဲ့တခြား NCA လက်မှတ်ထိုးအဖွဲ့၅ဖွဲ့ဆွေးနွေးချိန်မှာတော့ RCSS နဲ့မွန်ပြည်သစ်ပါတီ NMSP တို့ပါဝင်တက်ရောက်ခဲ့တာမရှိပါဘူးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးသူသေချာမသိရသေးကြောင်းပြောပါတယ
်။ကျွန်တော်တို့မကြားသေးဘူး။ညီညာရေးဖွဲ့ကတော့ဇက်တိုက်ပြေးဖို့တော့ရှိတယ်။ရောက်မရောက်ပဲကျွန်တော်လည်းကွန်ဖာမဖြစ်တာ။အလင်းတင်းနဲ့အချိန်တိုင်းမှာတွေ့ဖို့ကတော့သူတို့သဘောတူထားပြီးသားဗျာ
။ဒီကနေ့စစ်ကောင်စီနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဆွေးနွေးနေချိန်နေကင်းပိုင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP ဌာနချုပ်ဝမ်ဟိုင်းကိုချက်တိုက်လိုက်ရင်ပြန်ဝဲခဲ့တာရှိခဲ့ပါတယ်။အဲ့ဒီလိုပြန်ဝဲတဲ့အခြေအနေကို SSPP ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOA ကိုအခုလိုပြောပါတယ
်။ဒီဝမ်းနဲ့ပိုင်းပေါ့နော်ခုခဏရေမိနစ်90မှာနာဝတ်တော့တယ်နှစ်ဖက်ပေါ့။ဒီသူတို့ချက်အမျိုးအစားကတော့ဆရာထုတ်တယ်။ရက်ဆရာ30ခန်းလာချက်ပေါ့။ YAK ရက်ဆရာ30ခန်းလာချက်ဖြစ်တယ
်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကမေးမြန်းထားပေမဲ့အကြောင်းပြန်ကြားတာမရှိသေးကြောင်းပြောပါတယ်
။သူတို့လာဝဲတဲ့ကိစ္စကတော့မေးနေတော့မယ်။အလုံးလာဝဲလိုက်တာလည်းပေါ့နော်။ဘာဥတီချင်းနဲ့ဘာကြီးရဲ့ချင်းနဲ့လာပြီးတော့အဲ့လိုလေးတွေလာလို့တော့လည်းကချင်းချောက်တယ်ချင်းချောက်တဲ့အရာရောက်တယ်ပေါ့နော်။ဒါကြီးကစာမှုတက်တက်ဖြစ်တယ်လို့ကျောင်းပြောတယ်။အခုကဘာမှအကျောင်းပြန်လာတော့မရှိသေးဘူး။ဒီကိစ္စကလုံးဝတစ်ဖက်အန္တရာယ်ရှိနေတာပေါ့။နောက်မှဆိုလို့ရှိရင်ဒီဟာမျိုးကလက်မခံနိုင်ဘူးပေါ့နော်။တကယ်တည်းကဖြစ်ဖြစ်တဲ့လူရက်တစ်ခုလည်းကျွန်တော်တို့မြင်တယ်။အေးကျောင်းတို့တပ်ဖွဲ့ကြီးများတော့အလုံးတလန်ပြခဲ့တယ်
ဒီလိုဌာနချုပ်နယ်မြေအပေါ်အကြောင်းမကြားပဲတိုက်လေရင်ပြန်ဝဲတာဟာနှစ်ဖက်အပြန်အလှန်ယုံကြည်မှုကိုကျဆင်းစေသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလည်းထိခိုက်စေကြောင်းပြောပါတယ်2021ခုနှစ်ဧပြီလအတွင်းဝမ်ဟိုင်းဌာနချုပ်ကိုအကြောင်းမကြားပဲလာရောက်ပြန်ဝဲတဲ့စစ်ရဟတ်ရင်တစည်းကို SSPP ကပြစ်ခတ်ခဲ့တာကြောင့်စစ်ကောင်စီရဲ့အရာရှိတဦးကြည်ထီမှန်ခဲ့မှုပါတယ် SSPP အဖွဲ့ဟာ NCA အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးမထားပေမဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကို၃ချိန်တက်ရောက်ဆွေးနွေးထားတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ